ဘိုလီးဗီးယားနိုင်ငံသမ္မတဟောင်ဂျနီ NSC 2019ခုနှစ်တုန်းကအာဏာသိမ်းမှုနဲ့ထောင်ဒဏ်10နှစ်အပြစ်ပေးလိုက်ပါတယ်။အကြမ်းဖက်ဆန္ဒပြမှုတွေကြောင့်သမ္မတ Evo Morales ယာယီကနှုတ်ထွက်ပြီးတော့ပြည်ပထွက်ပြေးရခဲ့တဲ့နောက်2019ခုနှစ်မှာသူမကအာဏာယူလိုက်တာပါ။ဖွဲ့စည်းပုံခြေခံဥပဒေကိုဆန့်ကျင်ပြီးတော့ကိုယ့်ကိုယ်သမ္မတဖြစ်နေကြီးညာလှုပ်ဆောင်နေဆိုတဲ့ဆွဲချက်နဲ့သူမမှာအပြစ်ရှိတဲ့ကြောင်းတရားရုံးကနေပြီးတော့စီးရင်ပါတယ်။သမ္မတ Morales နဲ့သူ့ရဲ့ပါတီကတော့ဒါဟာအာဏာသိမ်းမှုဖြစ်တယ်လို့ဆိုပါတယ်။ NSC လူလားထောက်ခံသူတွေကတော့အာဏာသိမ်းနေဆိုတဲ့ဆွဲချက်ကိုညင်းပါတယ်။သမ္မတမော်ရစ်ဟာအနာအလွဲသုံးစားလုပ်ခဲ့တာတွေကြောင့်လမ်းမပေါ်ကိုလူတွေထွက်လာရပြီးတော့ရေးခင်းကြီးဖြစ်ခဲ့ရတယ်လို့သူတို့ကပြောပါတယ်။အဲဒီနောက်သမ္မတနဲ့ဒုတိယသမ္မတတို့နေရာမှာလေးလက်သွားတာကြောင့်အထက်လွှတ်တော်ဒုတိယဥက္ကဋ္ဌဖြစ်သူ NS ကယာယီသမ္မတအဖြစ်တာဝန်ယူခဲ့ရတယ်ဆိုပြီးတော့ NS ကိုထောက်ခံသူတွေကဆိုပါတယ်။အခုတရားစီရင်ချက်ကိုတော့ပြန်ပြီးအယူခံဝင်မယ်လို့သူရဲ့ရှင်းလင်းတွေကပြောဆိုပါတယ်ခင်ဗျာ။